တန်ခန့်တာလို့မာမာရက်လာတူတော်မောင်ပြီးကြတဲ့ရက်ကကန္နာလမ်းမှာရှိတဲ့ဘုထောင်ဖျားကိုရောက်သွားခဲ့တယ်။ဖျားဝင်ဝဖနှက်အပ်တဲ့နေရာမှာဖနှက်အပ်ဖို့လို့တော့လက်မခံဘူး။ဒီနေရာကနိုင်ငံသားတွေတီးတဲ့အပ်ရမယ့်နေရာမြန်မာနိုင်ငံသားတွေကဟိုဘက်မှာအပ်ရမှာဆိုပြီးအခြားတနေရာကိုညွှန်ပါတယ်။မင်းတို့လည်းကြုံမှုကြမှာပါ။နိုင်ငံသားတွေအတွက်တီးတဲ့အိန်းနာနိုင်ငံသားတွေအတွက်တီးတဲ့ဂရုနိုင်ငံသားတွေအတွက်တီးတဲ့အယောင်းဆိုင်နိုင်ငံသားတွေအတွက်တီးတဲ့ Wi-Fi ဆိုတာမျိုးတွေလေ။ဘာဖြစ်လို့နိုင်ငံသားတွေကငါတို့နိုင်ငံသားတွေထက်အခွင့်အထူးခံဖြစ်နေကြတာလဲငါတို့လူမျိုးတွေကိုယ်နိုင်ငံသားအချင်းချင်းစုဖိနှိပ်ချင်ကြပြီနိုင်ငံသားတွေဆိုညွတ်ချူသွေးအခွင့်အရေးတွေပေးနေတတ်ကြတယ်တလောကအကျမ်းမရေးမကောင်းလို့စီကံပြဖို့ထိုင်းနိုင်ငံဘန်ကောက်မြို့ကိုသွားဖို့အကြောင်းပေါ်လာတယ်ရန်ကုန်လေဆိပ်အရောက်အိတ်တွေကီလိုချိန်တဲ့နေရာမှာဘန်ကောက်သွားမယ်ဆိုရင်ချိုးမနီပါပါသလားဆိုပြီးလေဆိပ်ဝန်ထမ်းကငါ့ကိုမေးပါတယ်ပတ်စံပြခိုင်းလို့ငါ့မှာစေကူတာဖို့ဆုထားတဲ့ပတ်စံကလေးတွေကိုထုတ်ပြရပါတယ်စိတ်ထဲမှာလည်းအတော်အောင့်တက်တက်ဖြစ်မိတယ်။အမှန်ကဒီလိုမေးပိုင်ခွင့်မရှိပါဘူး။မေးပိုင်ခွင့်ရှိတာကထိုင်းနိုင်ငံကလောက်ဝက်ကတွေပါ။သူတို့နိုင်ငံကိုပတ်စံလာသုံးတဲ့သူလား၊တရားမဝင်အလုပ်လာလုပ်မဲ့သူလားဆိုတာစစ်ဆေးရမှာပါ။အခုကအိုးကမပူပဲစလောင်းကပူပြီးမြန်မာနိုင်ငံသားအချင်းချင်းနန်းနှိမ်နေလို့ခံစားရပါတယ်။ငါနေရာမှာမြန်မာနိုင်ငံသားမဟုတ်ပဲအခြားဥရောပနိုင်ငံသားတယောက်ဆိုရင်အဲ့ဒီဝန်ထမ်းဟာအစွမ်းကုန်မျက်နှာချိုသွေးနေမှာပါ။နိုင်ငံသားကိုအထင်ကြီးတဲ့စိတ်ဟာငါတို့နိုင်ငံရဲ့အခြေခံလူတန်းစားတွေမှာသာမကအလွာအသီးသီးမှာအမြင့်တွင်နေကြတာဟာဝန်းနေစရာကောင်းလာပါတယ်။နိုင်ငံသားသားဆိုတာမန်ပြည်သူတွေမကအစိုးရအဆက်ဆက်ကပါအခွင့်အရေးတွေပေးဖို့အစဉ်သင့်ဖြစ်နေတတ်ကြပါတယ်။မှန်ပြီးကြားလိုက်အောင်မယ်ထင်ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်တုန်းကတစ်ခိုးထုံမှုနဲ့တသက်တကြွန်ပြစ်ဒဏ်ကြခံထားရတဲ့တရုတ်နိုင်ငံသား155ဦးကိုအမိန့်ချမှတ်ပြီးရက်ပိုင်းတွင်လွတ်ငြိမ်းချမ်းသာခွင့်ပေးခဲ့လို့တိုင်းပြည်လုံးငွေဖန်တန်တွေစုစုညံညံဖြစ်သွားခဲ့ရပါတယ်။အနာရှင်အဆက်ဆက်ကလည်းဒီလိုတရုတ်နိုင်ငံသားတွေပေါ့အခွင့်အရေးတွေပေးခဲ့ကြလို့ငါတို့နိုင်ငံကတယံဇာတာတွေကုန်တလောက်ဖြစ်ခဲ့ကြပြီအခု NLD အစိုးရလက်ထက်မှာလည်းဒီလိုအခွင့်အရေးယူနေကြတဲ့နိုင်ငံသားတွေကိုမထိန်ချုပ်နိုင်ခဲ့ပြန်ပါဘူးလုပ်ငန်းလိုင်စင်မပြောနဲ့နေထိုင်ခွင့်ဗီဇာတောင်မရှိပဲလုပ်ငန်းလုပ်ကိုင်နေကြတဲ့တရုတ်နိုင်ငံသားတွေငါတို့နိုင်ငံထဲမှာအမြောက်အများရှိနေပါတယ်ငါတို့နိုင်ငံသားတွေအမြင်နဲ့လုပ်ငန်းလိုင်စင်လျှောက်ပြီးလုပ်ငန်းလုပ်ကိုင်နေကြတာပါမြန်မာစကားတော့မပြောတတ်ပဲမြန်မာမှတ်ပုံတင်ကင်ထားကြပါတယ်ဘာကမှဥပဒေမဲ့ထင်နိုင်ကျပြီးမိကုံရန်ကုံတယံဇာတော်တွေကိုတူးဖော်နေကြသလိုတစ်တွေကိုလည်းမှောင်ခိုခိုးထုတ်ကြမြေစီမြေနှစ်တွေကုန်ခန်းသွားသည့်အထိတ िश ူးငပြောတွေကိုဧကသိမ့်ရက်ချီပြီးစိုက်ပြိုးနေကြပေမဲ့လက်ရှိပြည်သူအစိုးရကလည်းသူတို့ကိုထိထိရောက်ရောက်မထိန်ချုပ်နိုင်သေးတဲ့အခြေအနေပါငါတူချာဝေးလံတဲ့နေရာတွေမပြောနဲ့ရန်ကုန်မြို့လေကောင်လတ်တာလိုနေရာမျိုးယူဇနာပလာဇာလိုနေရာမျိုးမှာတောင်မြန်မာစကားမပြောတတ်ပဲနဲ့ဆိုင်ကန်းတွေဖွင့်ပြီးလုပ်ငန်းလုပ်ကိုင်နေကြတဲ့တရုတ်နိုင်ငံသားတွေရှိနေပါတယ်ဒါတွေကိုအစိုးရအနေနဲ့တေးသေးချာချာစီစစ်အရေးယူဖို့လိုအပ်နေပါတယ်မြန်မာနိုင်ငံမှာဥပဒေမဲ့ထင်တိုင်းကျဲပြီးလုံချင်နိုင်လို့လို့ရတယ်ဆိုတဲ့အသည့်မျိုးနိုင်ငံသားတွေစိတ်ထဲမှာစွဲထင်သွားရင်တိုင်းပြည်တွေမကောင်းလှပါဘူးနိုင်ငံသားဆိုအထင်ကြီးတဲ့စိတ်ကြောင့်မိအေးနှစ်ခါနာဆိုသလိုနားခဲကြရတဲ့အဖြစ်ပြက်လဲမကြသေးမီကာလကဖြစ်ပျက်ခဲ့ပါသေးတယ်မင်းလဲကြားလိုက်မိမှာပါမြန်မာနိုင်ငံသားတွေစီကငွေတန်းပေါင်းများစွာလိမ်လည်ထွက်ပြေးသွားတဲ့နိုင်ငံသားပိုင် Red Dot Company အကြောင်းလေတကယ်တော့အဲ့ဒီကုမ္ပဏီပိုင်ရှင်ဟာမြန်မာနိုင်ငံကိုမလာခင်ကတည်းကကိုသူ့နိုင်ငံမှာဒေဝါလီခံထားရတဲ့သူပါနိုင်ငံသားကုမ္ပဏီဆိုတာနဲ့အထင်ကြီးပြီးမျက်စိမိတ်ယုံလိုက်ကြတဲ့ငါတို့နိုင်ငံသားတွေအနေနဲ့သင်ငန်းစာယူသိမ်းကြပါပြီဒီဖြစ်ပျက်မျိုးဟာအစိုးရမှလည်းတာဝန်ရှိပါတယ်ကိုယ်နိုင်ငံမှာလုပ်ငန်းလာလုပ်ကိုင်မဲ့ကုမ္ပဏီတွေရဲ့နောက်ကျောင်းရာဇဝင်ကိုတည်တည်ချာချာလေ့လာစုံစမ်းပြီးမှလုပ်ငန်းလိုင်စင်ချထားပေးသင့်ပါတယ်တလောတုန်းကလည်းအရာရှိကြီးတွေကိုတင်နန်းပေးဖို့နိုင်ငံရခြားတက္ကသိုလ်တို့ကပညာရှင်ဆိုသူတွေကိုငှားရမ်းခေါ်ယူတင်နန်းပေးခိုင်းပါတယ်နောက်တော့မှပညာရှင်ဆိုသူတွေဟာအတုအယောင်တွေမှန်တိခဲ့ရတယ်။ဒါတွေဟာနိုင်ငံသားဆိုရင်တေးချာမစီစစ်ပဲရန်တန်းအထင်ကြီးတတ်ကြတဲ့ဒလိစရိုက်တွေကြောင့်ဖြစ်ပါတယ်။ပြည်ပကတရားမဝင်လာရောက်နေထိုင်နေတဲ့သူတွေ၊လုပ်ငန်းလုပ်ကိုင်နေတဲ့သူတွေကိုတော့တေးသေးချာချာမစီစစ်ပဲအမြောက်အများလက်ခံထားပြီးကိုယ်နိုင်ငံမှာမွေး၊ကိုယ်နိုင်ငံမှာကြီးပြင်းခဲ့တဲ့ကိုယ်နိုင်ငံသားစစ်စစ်တွေနေစရာမရှိလို့မြေလို့မြေရိုင်းတွေပေါ်မှာတဲထိုးနေကြတဲ့အခါကျူးတွေဆိုပြီးအကြမ်းဖက်နှိမ်နင်းနေတဲ့အနေအထားတွေဟာလည်းငါတို့နိုင်ငံသားတွေအဖို့ရင်နာစရာအဖြစ်ပြက်တွေပါငါတို့ငါတို့တွေဟာနိုင်ငံသားဆိုရန်တန်းအထင်ကြီးပြီးကိုယ်နိုင်ငံသားအချင်းချင်းဆိုအထင်သေးဖိနှိပ်ချင်တဲ့စိတ်ဓာတ်တွေကိုပြုပြင်ပြောင်းလဲရပါမယ်။အစိုးရအနေနဲ့လည်းကိုယ်နိုင်ငံအတွင်းမှာဥပဒေမဲ့ထင်ရှားဆိုင်နေကြတဲ့နိုင်ငံသားတွေကိုထိထိရောက်ရောက်စီစစ်အရေးယူပြီးကိုယ်နိုင်ငံရဲ့ဂုဏ်သိက္ခာကိုအမြန်ဆုံးပြန်အဖတ်ဆဲနိုင်အောင်ကြိုးစားပေးကြပါလို့တိုက်တွန်းခြင်းဒီတစ်ပတ်ညီကုန်းချုပ်လိုက်ပါစေ။မင်းလေးအားရင်ငါစီစာပြန်မှာချစ်လာစွာသောမင်းရဲ့အဘစန်နီဦး